Lebanon မှာရှိတဲ့အီရန်ကျောရောင်နောက်ခံပေးထားတဲ့ Hezbollah အဖွဲ့ကိုအစ္စရေးကထိုးစစ်ဆင်မဲ့အလားအလာရှိနေတာကြောင့်ဂါဇာစစ်ပွဲကျဲပြန့်လာမဲ့အန္တရာယ်ကိုအမေရိကန်နဲ့ဥရောပသမ္မတအရာရှိတွေကသတိပေးနေပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဟာမတ်စစ်သွေးကြွတွေကိုအပြင်းထန်တိုက်ခိုက်ချေမှုန်းတဲ့အဆင့်မကြာခင်မှာပြစ်ဆုံးတော့မယ်လို့ပြောဆိုပြီး Lebanon က Hezbollah အဖွဲ့ရဲ့ရန်ကိုကာဝယ်ဖို့အစ္စရေးစစ်တပ်ကိုမြောက်ပိုင်းကိုပို့မဲ့အကြောင်းအစ္စရေးနိုင်ငံ Channel 14 ရုပ်သံနဲ့ဆက်သွယ်မေးမြန်းမှုမှာမနေ့ကပြောဆိုသွားတာပါဒါဟာဟာမတ်စ်တွေကိုတိုက်ခိုက်တဲ့စစ်ပွဲပြီးဆုံးသွားတာမဟုတ်ဘူးလို့လည်းသူကပြောပါတယ် Hezbollah အဖွဲ့နဲ့ပြည်ပခါမှာတန်တမာရေးရအဖြေစံနိုင်တဲ့နီလန်ကိုတွေ့မယ်လို့တော့မျှော်လင့်နေကြအောင်ဘင်ဂျမင်နဲ့တင်ယာဟုကပြောပေမဲ့အစ္စရေးဟာစစ်မျက်နှာပေါင်းများစွာမှာတိုက်ခိုက်နိုင်တဲ့အနေအထားရှိပြီးဒီအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ် Hezbollah အဖွဲ့ကိုထိုးစစ်ဆင်မယ်ဆိုရင်အီရန်ကမဖြစ်မနေဝင်ပြီးထောက်ခံမဲ့အတွက်စစ်ပွဲပို့ပြီးကြီးထွားလာနိုင်တဲ့အကြောင်းအမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌလေတပ်ဗိုလ်ချုပ်ကြီး Charles Q Brown ကလည်းသတိပေးပြောဆိုပါတယ် EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကတော့စစ်ပွဲကြီးထွားလာနိုင်ခြင်းအန္တရာယ်ကိုနေ့စဉ်ရင်ဆိုင်နေရတဲ့အတွက်စိတ်မချမသာဖြစ်ရတဲ့အကြောင်းလက်စင်ဘတ်မှာသတင်းတောက်တွေကိုဒီကနေ့ပြောဆိုပါတယ်ဂါဇာဒေသမှာလက်ရှိအခြေအနေကလူသားချင်းစာနာမှုအကူအညီပေးနိုင်မှုအခြေအနေမဖြစ်နိုင်တဲ့အတွက်အဖြစ်ခက်ရဆဲရေးဟာအသေးအံလိုအပ်နေတယ်လို့လဲဂျိုးဆက်ဘိုရဲကပြောဆိုပါတယ်ခင်ဗျာ